Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့ညချမ်းဖြစ်နေကြပါစေတော်တော်ရှင်များခင်ဗျာဇန်နဝါရီလ31ရက်တနင်္လာနေ့ညပိုင်းဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့ဒက်နိုမီတာ19 25နဲ့32တို့အပြင်လမ်းလမ်းမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလိုဗီဒီယိုမြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာအစီအစဉ်မှုဖြစ်နေကျွန်တော်ဇောင်းဝလိုင်ကဆောင်ရွက်ပေးသွားမှာပါဒီနေ့တော်ရရှင်တို့နားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့ဒီနေ့တာကာလာတွင်သေဆုံးဖမ်းဆီးခံရတဲ့စီးရင်ကိုနိုင်ငံရေးကျင်းသားများကူညီဆောင်ရွက်ရေးအတင်းကထုတ်ပြန်ပါတယ်အားလုံးပါဝင်တဲ့ဆွေးနွေးပွဲဖြစ်ပေါ်အောင်ဖန်တီးဖို့စစ်အာဏာသိမ်းဒီနေ့ပြည်မှာကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကတောင်းဆိုပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုစစ်ကောင်စီကဆွဲချက်အသစ်တင်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုမှာဆိုရင်တော့
ကြာကြာဆိုဆိုင်ရဥပဒေပေါ်မှာညပကြီးဥပဒေခန်း6ကနေမှာပြောင်းပြီးမြန်မာနိုင်ငံတော်ကိုပြည်ဝင်ခြေရန်ဥပဒေနဲ့ဒီဒေဝီညာ၌ပါရှိပြီးတက်ဆန်းခြင်းအချက်နဲ့တက်လွင်ပြီးတိမှုများဆိုပြီးတော့ပြင်ဆင်ထားတယ
်နိုင်ငံတော်တန်ပင်ကတော်ဆန်းစုကြည်နဲ့သမ္မတဦးမြင့်တို့ပေါ်စစ်ကောင်စီကဆွဲချက်အသစ်တို့ထပ်တိုးလိုက်တဲ့သတင်းပေးပို့ချက်အပြည့်အစုံမှာနားဆင်ကြရပါမယ်အဲ့နောက်မှာတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာတနည်းပြလာတဲ့အချိန်မှာစစ်ကောင်စီပေါ်ဝေဖန်ပြောဆိုမှုတွေအပါအဝင်မြန်မာနိုင်ငံအတွင်းကြုံတွေ့နေရတဲ့အခက်အခဲတွေအကြောင်းသတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့သတင်းတော်မဆုစီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တို့ကိုထုတ်လွှင့်ပေးတော့မှာပါဒါတွေကိုမတင်ဆက်ခင်အခုရင်ဆုံးတော့တနင်္လာညအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုဦးတမောင်တန်းနဲ့နားလောင်တို့ကတင်ပြပေးကြပါမယ်ခင်ဗျာ
မနက်ဖြန်ဆိုရင်စစ်တပ်ကရွေးကောက်တင်မြှောက်ခံအမျိုးသားဒီမိုကရေစီအစိုးရစီကအာဏာသိမ်းလိုက်တာတနည်းပြနှစ်ပတ်လည်နေ့ဖြစ်ပါတယ်အရက်သား1500ကျော်အသက်ခံရလူပေါင်း11800ကျော်အဖမ်းဆီးခံရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AAPP ကပြောပြီးလူပေါင်း9သိန်းကျော်အိုးအိမ်စွန့်ခွာထွက်ပြေးနေရတယ်လို့ပြည်တွင်းအိုးအိမ်စွန့်ခွာထွက်ပြေးနေရသူများစောင့်ကြည့်ရေးအဖွဲ့ကဆိုပါတယ်အပြစ်မဲ့ပြည်သူတွေသိဆုံးခဲ့ကြရပါတယ်။ဘာကြောင့်လဲဆိုတော့စစ်တပ်ကသူတို့ကိုရန်သူလို့သတ်မှတ်လို့ပါလို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကဆိုပါတယ်။လုံးဝထိန်းချုပ်မှုမရဘဲရက်စက်ကြမ်းကြုတ်တဲ့စစ်အာဏာရှင်စနစ်ဖြစ်တယ်လို့ Australia နိုင်ငံ Lowy Institute ကသူသတင်း Harvey Lima Hugh ကပြောပါတယ်။ကြီးမားတဲ့လူမှုကန့်ကွက်ပွဲတွေနဲ့စစ်ကောင်စီကိုနေရာအနှံ့ကပြည်သူတွေဆန္ဒပြခဲ့ကြပြီးရုံးမတက်ရုံးထွက်ဖို့ကြိုးစားကြတဲ့ဝန်ထမ်းတပိတ်ကြောင့်အစိုးရရန်ရည်ရွယ်တွေချိနဲ့သွားခဲ့ကြပါတယ်။ဘဏ္ဍာငန်းပေါ်လူမှုယုံကြည်မှုမရှိသလောက်နင်းနီးဖြစ်သွားခဲ့ပြီးရက်တန့်သလောက်နင်းနီးဖြစ်ခဲ့ပါတယ်။စီးပွားရေးပမာဏ18ရာခိုင်နှုန်းကျုံသွားခဲ့ပြီးစိုးရိမ်ရလောက်အောင်စီးပွားရေးအားနည်းသွားခဲ့တယ်လို့ကမ္ဘာ့ဘဏ်ကပြောပါတယ်။လူရေ55တန်းရဲ့တဝက်ဟာဆင်းရဲတွင်းထဲမှာရောက်နေတယ်လို့လည်းကမ္ဘာ့ဘဏ်ကဆိုပါတယ်။ဒါဟာပျောက်ဆုံးသွားမဲ့အနည်းဆုံး70တစုဖြစ်တယ်လို့ပြောက်ဆုံးသွားတဲ့မျိုးဆက်တစ်ဆက်လည်းဖြစ်ပါတယ်လို့သူသေးသည်ဟာဗေးလီမာဟျူကသုံးသပ်ပါတယ်အားလုံးပါဝင်တဲ့ဆွေးနွေးပွဲဖြစ်နိုင်မဲ့ပတ်ဝန်းကျင်တရားဖန်တီးရေးဟာအရေးပါပြီးဘဲဖြေရှင်းပုံမျိုးမဆိုလက်ရှိအချက်တဲတံကိုခံနေကြရတဲ့သူအားလုံးနဲ့ထိတွေ့ဆက်ဆံဂရုတစိုက်နားထောင်ဖို့လိုအပ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံကမြန်မာစစ်တပ်ရဲ့အာဏာသိမ်းတနည်းပြထုတ်ပြန်ချက်မှာပြောထားပါတယ်အတွင်းမှုချုပ်ဟာမြန်မာပြည်သူများသူတို့ရဲ့ဒီမိုကရေစီရည်မှန်းချက်နဲ့သွေးစည်းညီညွတ်စွာယက်တည်နေပါလေ။ရိုဟင်ဂျာတွေအပါအဝင်အသိုက်အဝန်းအားလုံးကိုကာကွယ်ရေးအတွက်လည်းယက်တည်နေပါလေလို့ကြေညာချက်မှာပြောထားပါဗျ။စစ်တပ်ကဒီမိုကရေစီနည်းလမ်းနဲ့ရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖျောက်ချခဲ့တာဖြစ်ပြီးနိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင်အစိုးရအဖွဲ့ဝင်တွေကိုတစ်ဖက်သက်အာဏာရှင်ဆန်ဆန်ဖမ်းဆီးခဲ့တာဖြစ်တယ်လို့လည်းပြောထားပါဗျ။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေများနေပြီးလူခွေရေးနဲ့လူသားချင်းစာနာထောက်ထားမှုအချက်တဲကပိုပြီးနှက်ဆိုင်လာနေတယ်လို့ကြေညာချက်မှလည်းဖော်ပြထားပါတယ်။ဆင်းရဲတွင်းကလည်းမြန်မြန်ဆန်ဆန်ကြီးနှက်ထက်နှက်လာနေတယ်လို့ဆိုပါတယ်။လက်နက်ကိုင်တပ်ဖွဲ့တွေနဲ့ပါဝင်ပတ်သက်သူတွေအားလုံးဟာလူခွေရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုလေးစားကြားရပါမယ်လို့လည်းတိုက်တွန်းထားပါတယ်။ NLD ပါတီအနိုင်ရခဲ့တဲ့2020ရွေးကောက်ပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့ပြည်ထောင်စုအစိုးရအဖွဲ့ရုံးဝင်ကြီးဦးမင်းသူတို့ကရွေးကောက်ပွဲတိုင်းအောင် Malio Oza don't get so be Yazda Ki Ubri Poma Tia don't the Kajine. Second Siga Taman Tia Swellai Pare. Dine January La Tonsa Tia Nepiro or two Tiao Yavlare and Mugo. February Saliaga Satemi Yapontia Shisetri, a piece of Sima Pedello. Tiaone Nisate, Taiwanga Piobari. Pirazu saw a poyo winji umin Sugada, Prama Uzo, Amuta Tia Swe Kayaraba. Dinane time when you joke the chogule, Dipo Manebe, Tia Swe Tavare. Umin to go doctor Agri like Samu Tache, Uri Popa, Nazan Naneba, Tia Swe, Binsenirello, Sikonsi Becca, Tipe, Topia Tavare. Don Sansu Gigado, Agri like Samu, Amu Samu, Nangano show a chep, Chopamu, Akuta be the Aswe Kare, Mario Oza, Domu Sare, Amu Rego, Yensai Niabare, Amyati do Dinje, Ejamu, Pia Lomu. The Baba Bay Amu set away in a bogo, drinko, a moody dread. Town and Susu Wong Changi, Chama Kanta be Pibari. What's on Sunday, Perinta, Dalabia, don't ye? IRBM go Pedro Kerelo, Nakuriaga, a deep pew like body. The Channing and Ray Bob Jantana go Shamu, don't ye go, Mamma Pedro Kejo, Nakuriaga, Pibari. A good old Pedro like the Halo, your ecosy, some chetry goes, Chopo like the Pedelo, Japan Suya, Dreaming Joe. Hirokazu Matsuroga Wivalai Pare. Dioning and Bichin Yuma Shida Tayunga the Saint Chapanga Yakuria go Kangwe Tade Lule Tuga Sobare. America Siga the Bodu Yija Yabu de Majami Ma Pobi Swanchi Mare Donji go Santa Yelu Omelo America Chida Ya Shijit Uga Timye Mare.
And then Yavan Yamava Sizeneko, Yavai Konaigane, Senaiti, Nitomita Sako, Kilohats Singa Lingatonia, Nitomita Nasanga, Kilohats Titishikontonia, Nitomita Tonsene, Kilohats Kotongarovian, Senate Ningrima, Nilamita Diagoze, Kilohats Singa Kongarani, Pure Torian Binivarishin.
Few in Yamava yet the Nilan in Yavet Sizeneko, Sapio Torian Yavare. Russia, Ukraine is a chinigo gulatam galo noe gongsima tikinit sinibo shibare. Ukraine is a ma, Russia, tapo win the danger chatare kisane. Ukraine and we, madimanyin piang yuele loya dwe subi. American nga pioneer, Russia roya pimuna patabiro, lunyoe gongsiga mekun tomawa. Pikisago, Russia pega shim yabo, lunyoe gongsiga, dinye dinyore pi ape mimia melo. Gulatam ga sanya American tama, Lina Thomas Greenfiga. ABC drin harako tening luniga piobare. Pidu Sasan Yet Rosopi, American Coyure Lunoy Gongsi Isi Weha, Lu Ayung Samoya on Stanton and Loya Sopi, Gulatam Gasaya Russia to the Atta Ama, Dmitry Bolian Sivka Wipamare, Lunoy Gongsi Mira Powingan and Ganema Pare, Russia and Ganine, Tupo Tikai Met Lunoy Gongsi Ebalu, Loya Mugumso, Fido Anatomiro Pecha Queen Shivare, Iran and Ganga Joro Nakam Pitare, Yimi Hudi the Bono Pekka Pilu like them, Miss I don't go. Japsa Pichana Gerelo, Arat Sobamia Pidansu, UAE got Dignit Biobare, Israel Tamra, Isaac Hazo, UAE go Padamazo, Alepa Yamnejima, Jimin the Bono Pekka Akulu Pikataba, Daha America Mohammed Pide, UAE Ningade, Napa Adrin, Dongji Mio, Pikataka de Loya Pibare, Jimin Hudi the Bono Tapwe, Jokunya Dugale, Dubai Mugo, waiting drone unit, Takakedalo, Abu Dhabi Mugoro, Sulfika Mizidon in a Pikakerelo, a debut Biosovare, UAE Mashia, Yeji, Tana, Children, Sipet Sao Negane, Wea Mani Jabo, Yatarin, Lunga Shinagule, Jokunya Duga, Tabiro, the Deep Baker Bare, UAE Garo, Dunangaha, Siboye, Lokai Pune, Gabale, Ki Derry, Dre, Long Jong Lare, Nepan Boma, Subiro, Gongu, Pioja, Taraba, who did the bone pick up, Jillo Lade, Miss I don't go, Jatakong, Jolama, Japia, Pichana, Gabiro, a Piazzi, Bansariga, Luminated, Darin, Jato, Kerelu, UAE Gagway, Winnie Tanaga, Biobare, တရုတ်တောင်ပိုင်းကိုပိုင်းအုပ်ချုပ်ခွင့်ရမကာအိုမြို့ကဒုတိယအကြီးဆုံးလောင်ကစားရုံအကြီးကဲတယောက်ကိုမကာအိုရဲ့တပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်ဒေါ်လာဘီလီယံနဲ့ချီလက်ပတ်နေတဲ့လောင်ကစားလုပ်ငန်းတွေအပေါ်တာဝန်ရှိသူတွေဘက်ကပို့ပြီးတော့တင်ကြပ်လာနေတာပါတမရရှိချင်းပင်ရဲ့အကျင့်ပြတ်ချစားမှုတိုက်ဖြတ်ရေးစာဝတ်ချက်တွေကြောင့်မကာအိုမြို့ကဒုတိယအကြီးဆုံးကာစီနိုလောင်ကစားရုံ Tech Chan also Hong Kong Mama Pontin Haratoria, Sushia, Relatic Nematons, a Kainoti, Jasin Torawa, Maka Uga, Achisong Langozayo, Sun City Lokanedu, Alvin Chule, Piket, Noe Malama, Apankan Heavale, Olangani, Langozalone, Chune, Achina, Ayashi, Uruga, Philippine Gama Panti, Kejabio, Pimajiga, Langoza Marigo, Swissam Kajarelo, Macau, Suya, Shinirica, Suswevare, Piket, Noe Malama, Popo Kere, Eri Pian, Sesapi, Chongwi Lingo, Pansi Kerapietelo, Macau Yetta Purga, the name Nigalo, the Drinza, Shilin Poema Piovare, Porugi, Otomo, Yoke Pure, Macau, Ha, Langoza Longanrico, the Yakuin, Quimpu Tare, the Kudio, the Yopai, Nemile Pipare, Langoza the Ma, Nyazuga, Pimajiga, Ladre Pipi, Sun City, Ne, Techun, Langoza Yonega, Cola, Dule Pipare. The Yonangama, Kuya Banjima Rome, Olympic Agazabuema, Shimbian Jame, Agazama, the Chone, at the end of the Shidore, Bawi, Lutonsa Kunyama, Coronavirus, Gusek, Canarello, Olympic Poeta, when Shidore got the name of Piovare. Sinini Rongale, Kazabuene, Sassanid, Lutonsa Lea, Gobe, Gusek, Nirago, Sisi, Dushi Kerawa. America Maro and Opek, and you run the shelf, Sikan Lutareja, Tilare, Kuwe, Pugudreha, Manet and Nelonga, Kukanya, the Pumiane, Elo, Pacific Yaja, or Tingo Kuka, Piro, the New York Times, Drin Sajima, Popiavare, Maneka, Pugudu, Town Chaya, Jove, Shikayaga, Pigare Lare Maro, the Latin, Townshia, Joshi, Elo, Piovare, Cyprus, Nangamaro, Guy of Sierra, Christos Thomas the Second Ga, Tupai Nemirega, Gakwese Tobo Nin Sanere, Orthodox, Korean, Ponoji, Senapago, Yaruga, Chowla, Damamho, Abia, Inapi Melu, Piojang, Nangam Bain, CBC, Danwin Tanaga, the Ningle name of Piovare, John Hopkins, Tegado, Govit, Dutitana, Tana, Sienya, the Nilani, Tisuino, the Gavalon, Govit, Gusakayadu, Donya, Kunasali, the Dama, Shitan Jone, they sound Lugaro, Nathan Jo Shivare.
တင်လာနေညအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နားလောင်တို့ကတင်ပြပေးကြတာပါခင်ဗျာ။ပြည်အမေရိကန်အတန်ကနေတင်လာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပြပို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးတော့နိုင်ငံတော်အတန်ဘင်ကဒေါက်ဆန်းစုကြည်နဲ့တမရအူမြင့်တို့အပေါ်အမှုထပ်တွေ့လိုက်တဲ့သတင်းနဲ့စပါမယ်။ ဒီနေ့ဇန်နဝါရီလ31ရက်နေ့ပြည်တော်စုအစိုးရအဖွဲ့ယုံဝင်ကြီးဦးမင်းသူတို့ကရွေးကောက်ပွဲနိုင်အောင်မလျော်ဩဇာတုံးခဲ့တယ်လို့ဆိုပြီးရသဒကြီးပုံမှတရား30ကကြီးနဲ့စစ်ကောင်စီကထပ်မံတရားဆွဆွလိုက်ပါတယ်။ဒီနေ့ဇန်နဝါရီလ31ရက်နေ့ပြည်တော်အထူးတရားရုံးကိုရောက်ရှိလာတဲ့အမှုကိုဖေဖော်ဝါရီလ14ရက်ကစတင်ပြီးရပောင်းတရား80အတွင်အပြည့်စစ်ဆေးမှာဖြစ်ပါတယ်။ရန်ကုန်ကပေးပို့တဲ့ဒ
NLD အစိုးရသမ္မတဦးမင်းနိုင်ငံတော်ဦးတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ပြည်ထောင်စုအစိုးရအဖွဲ့ယုံဝင်ကြီးဦးမင်းသူတို့ကိုရာဇသက်ကြီးဥပဒေပုံမှတရားသုံးဆကာကြီးနဲ့စစ်ကောင်စီကအမှုတွဲပြီးတရားစွဲဆိုပါတယ်ဒီကနေ့နေပြီးတော့အထူးတရားရုံးယုံကြည်မှာထောင်ဆန်းစုကြည်ရဲ့ရှေ့နေတဲ့ဘက်ကဒီအမှုအတွက်ကိုယ်စားလှယ်လွှဲစာတင်ခဲ့တယ်လို့သိရပါတယ်
တရားဆွဲဆိုလိုက်တဲ့ပုံမှန်တရားသုံးဆကာကြီးနဲ့ပတ်သက်လို့တရားရုံးနဲ့နှီးသက်တဲ့ရှေ့နေတူကအခုလိုပြောပြပါဗျ။ဟုတ်တယ်ဟုတ်တယ်ပြည်သူတွေကဒီကဘုံမှာမြေဩဇာတုံးနဲ့ဆွဲတယ်ဆွေဩဇာတုံးနဲ့ပေါ့နော်။ဆွေဩဇာတုံးနဲ့ပေါ့နော်။အဲ့ဒါမျိုးအဲ့ဒါမျိုးကြီးထားတာကတော့ပြည်သူတွေကကြီးဆိုတာပြည်သူတွေကကြီးကိုဒီပြင်ထားတဲ့ဟာရှိတယ်။အဲဒီကားကြီးမှာကြာကြာဆိုဆိုင်
ဒီဘေးဝီညာ၌ပါရှိသည့်ပြဌာန်းချက်အချို့နှင့်ဆက်လင်းသည့်တည်မှုညာဆိုပြီးတော့ပြင်ဆင်ထားတယ်အဲ့လိုပြင်ထားတာပေါ့နော်စစ်ကောင်စီကတာဝန်ပေးထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကတရားလိုလုပ်ပြီးတော့တရားစွဲတာဖြစ်ပါတယ်ဒီမှုကိုဖေဖော်ဝါရီလ14ရက်နေ့မှာစတင်စစ်ဆေးမှာဖြစ်ပြီးရပ်ပေါင်း160တွင်စစ်ဆေးသွားမယ်လို့တရားရုံးနဲ့နှီးစပ်တ နှစ်နောက်ပိုင်းကလေးကနေပြည်တော်မှာဖမ်းဆီးထိန်းသိမ်းခံထားရတာဖြစ်ပြီးပထမဆုံးသူ့ကိုအမှုတက်ပြီးတော့တရားစွဲတာဖြစ်ပါတယ်။တီစဲဥပဒေတရားရဲမှာပြုလုပ်မှုဒါမှမဟုတ်ပြက်ကွက်မှုအတွက်ပြည်ထောင်စုကိုအတိအလင်းပြဋ္ဌာန်းထားခြင်းမရှိတဲ့အခါမှာရာဇသကြီးပုံမှန်130ကကြီးနဲ့အရေးယူနိုင်ပြီးတော့အမြင့်ဆုံးပြဋ္ဌာန်းကတော့1003နှစ်အထိချနိုင်ပါတယ်။ပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တချို့ကိုလည်းဒီပုံမှန်နဲ့တရားစွဲထားပါတယ်ဒီပုံမှန်ကအာမခံပေးလို့ရတဲ့ပုံမှန်ဖြစ်ပေမဲ့ဒေါ်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကတော့ထောင်ဒဏ်တွေအတိအထိချမှတ်ခံထားရပြီးဖြစ်လို့အာမခံလျှောက်တာမဖြစ်နိုင်ပေမဲ့ဦးမင်းသူအတွက်ကတော့လျှောက်ထား권ရှိနိုင်ပါတယ်ဒါပေမဲ့ဦးမင်းသူကိုလည်းအာမခံမပေးတဲ့ရာသက်ကျင်တုံးဥပဒေပုံမှန် ဒီကနေ့ညမှာအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ဖရရှားယူနေပြည်တော်မှာဖမ်းဆီးထိန်းသိမ်းခံထားရတာဖြစ်ပြီးပထမဆုံးသူ့ကိုအမှုကန်ရှောက်ခွင့်မရှိဘူးလို့တရားရုံးနဲ့နှိစက်သူတူကပြောပါတယ်။ဦးမင်းသူဟာနိုင်ငံရေးယာရုရှိတဲ့အချိန်မှာ2019ခုနှစ်စက်တင်ဘာလအတွင်း NNE ပါတီရွေးကောက်ပွဲမှာအောင်နိုင်ရေးအတွက်ကုမ္ပဏီပိုင်ရှင်တူကိုဆက်သွယ်ပြီးတော့ NNE ပါတီအတွက်တီရှပ်အထည်18,315လက်ခံရယူခဲ့တာ Now, NND Party the Zaydi Party, Lue Ade, where you bought a dread, Jet Thing, Toyan, Chowse, Laka, Yayu, Gerelo, Sosebi, Agri, Lai Samu, Taipei, Uri, Boma, Nazangane, Batiaswe, Wupin, Sinirelo, Sikon Sibaga, Ati, Beethoven, Habare, Tong Sansu, Jigoro, Agri, Lai Samu, Amuse, Mu, Nangano, Lue, Chet, Chopa, Mu, now Kutapio, Diaswe, Kayare, Malio, Oza, Tomu, Sare, Murin, Yinsai, Niabare, and Yapi, Dutini, Eja, Mu, Biao, Long Mu, the Bawa, Be, Mu,
ဆက်သွယ်ရေးနဲ့ပို့ကုန်အတွင်းကိုအမှုတွေအတွက်ထောက်နှံဆုစုပေါင်း6နှစ်ချမှတ်ခံထားရပါတယ်ရှင်။မတ်စမွန်တင်ပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့ဆီယနာတိမ်မှုတနစ်တင်နဲ့ဆန်တဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးတော့မှာမို့ပထမဆုံးနိုင်ငံတကာရဲ့ဝေဖန်ပြောဆိုမှုအကြောင်းနဲ့စပါမယ်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာတနစ်တာမြင့်လာခြင်းအထိစစ်တပ်ကအာဏာကိုဆ
ဖေဖော်ဝါရီလ၁ရက်မှာအရက်သားဆွေရကိုဖြုတ်ချအာဏာသိမ်းကြီးကတိုင်းပြည်ဟာဗျံပဒာနဲ့အကြမ်းဖက်မှုတွေအောက်မြင်မုန်းခဲ့ရပါတယ်။အာဏာသိမ်းမှုကိုဆန့်ကျင်တဲ့နိုင်ငံအနှံ့ဆန္ဒပြပွဲတွေကိုစစ်တပ်ကဖြိုခွင်းရမှာဒါဇင်နဲ့ချီတဲ့ကလေးငယ်အရေးအတွက်အပါဝင်အရက်သားပေါင်း၁,၀၀၀ရာလောက်တည်ဆုံးခဲ့ပြီးလူပေါင်း၁,၀၀၀ချီဖမ်းဆီးခံထားရကြောင်းလူခွင့်ရေးဖွဲ့တွ ဒီနေ့ကျွန်တော်ဇွန်လ9ရက်နေ့ကစပြီးတော့ထုတ်လွှင့်နေပါတယ်။ဖရရှားယူနေပြည်တော်မှာဖမ်းဆီးထိန်းသိမ်းခံထားရတာဖြစ်ပြီးပထမဆုံးသူ့ကိုအမှုပြုသူတွေရဲ့စိတ်ဆန္ဒတွေဟာရောပါသွားခြင်းမရှိပါဘူး။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်တောမ်အန်ဒရူးစ်ကလည်းမြန်မာပြည်သူတွေရဲ့ဆက်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတန်တိုက်တန်ခိုင်မာပုံကိုအခုလိုပ And I'm certain.
စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာပြီးခဲ့တဲ့နှစ်ဧပြီလကအင်ဒိုနီးရှားနိုင်ငံကိုသွားပြီးမြန်မာအရေးအာဆီယံအထူးအစည်းအဝေးကိုတက်ရောက်ခဲ့ချိန်မှာမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ရေးတက်ဆိုင်သူအားလုံးပါဝင်တဲ့ဆွေးနွေးပွဲတွေစတင်ဖို့အပါအဝင်အချက်၅ချက်ပါအစီအစဉ်ကိုအကောင့်ထည့်ဖို့ရေးသဘောတူခဲ့ပါတယ်ဒါပေမဲ့လည်းလိုက်နာပါမယ်ဆိုတ
ေးယူမှုတွေဒါမှမဟုတ်လက်နဲ့ရောင်းချမှုတွေပိတ်ပင်မှာကိုလိုလားမှုမရှိကြပါဘူး။ဒါအပြင်လက်ရှိလုံခြုံရေးကောင်စီတွင်သဘောထားကွဲလွဲမှုတွေရှိနေတဲ့ကြားကမြန်မာနဲ့ပတ်သက်လို့သူတို့အဖွဲ့ဝင်တွေကြားအခြေအနေတွေပိုပြီးဆိုးရွားလာစေမယ်ဆိုတဲ့စိုးရိမ်စိတ်တွေကြောင့်မြန်မာအရေးထိထိရောက်ရောက်အရေးယူကင်တွယ်တာမျိုးမလုပ်ခဲ့ကြပါဘူး။ဒီအခြေအနေတွေနဲ့ပတ်သက်လို့နယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့ကုလသမဂ္ဂဆိုင်ရာညွှန်ကြားရေးမှူးလူးဝစ်ရှာဘိုနာပြောပြတာကတော့
Frankly,What the Myanmar military has gotten from the Security Council is a green light.
ဒီလိုနည်းပြောရရင်မြန်မာစစ်တပ်အနေနဲ့လုံခြုံရေးကောင်စီကနေခွင့်ပြုချက်ရလိုက်တယ်လို့ဖြစ်ခဲ့ပါတယ်။အဖွဲ့ဝင်နိုင်ငံတွေကမကြိုးစားတော့တဲ့အတွက်သူတို့အပေါ်မှာအရေးယူဖို့မရှိဘူးဆိုတာမြန်မာစစ်တပ်ကသိနေပါတယ်။လုံခြုံရေးကောင်စီကလက်လျှော့လိုက်တယ်လို့ပြောရမှာပါလို့ပြောသွားတာပါ။လုံခြုံရေးကောင်စီဘက်ကအရေးယူဆောင်ရွက်ခဲ့တာမျိုးမရှိခဲ့ပေမဲ့ဂျွန်လ18ရက်မှာတော့ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံအပေါ်လက်နက်ရောင်းချမှုတားမြစ်ရေးအဓိကတိုက်တွန်းထားတဲ့ဆုံးဖြတ်ချက်တရက်ကိုအတည်ပြုခဲ့ပါတယ်။ဒါပေမဲ့ဒီဆုံးဖြတ်ချက်ကိုမဖြစ်မနေလိုက်နိုင်ရမယ်ဆိုတာမျိုးစီနောင်ထားခြင်းမရှိပါဘူး။ဒါကြောင့်လဲဆီယနာသိမ်းမှုကိုပြန်ရုပ်သိမ်းရေးနိုင်ငံတကာအသိုင်းအဝိုင်းဘက်ကမြန်မာစစ်တပ်အပေါ်မှာလုံလောက်တဲ့ဖိအားပေးမှုမလုပ်နိုင်ဘူးလို့International Crisis Group ရဲ့ကုလသမဂ္ဂဆိုင်ရာညွှန်ကြားရေးမှူး Richard Gowan ကဆိုပါတယ
် Well, I think that international institutions including the UN ညီမအရင်နဲ့ပတ်သက်လို့အာဆီယံနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့လမ်းနေပိတ်နေတယ်လို့ကျွန်တော်ထင်ပါတယ်ဆရာနာသိမှုကနေနောက်ကြောင်းပြန်လှည့်ဖို့ညီမစစ်တပ်ပေါ်လုံခြုံရေးကောင်စီဒါမှမဟုတ်အခြားနိုင်ငံတကာအဖွဲ့အစည်းတစ်ခုခုကလုံလောက်တဲ့ PRP ကိုလမ်းကြောင်းမရှိတာထင်ရှားပါတယ်အခုလိုစစ်ဘိုလ်ချုပ်တွေပေါ်နိုင်ငံတကာရဲ့ PRP မှုမရှိချိန်မှာ မြန်မာပြည်သူတွေကတော့စစ်ကောင်စီကိုလက်နက်ဆွဲကင်တော်လှန်တိုက်ခိုက်လာကြပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကမြန်မာပြည်သူတွေလက်နက်ကင်တော်လှန်နေတဲ့အခြေအနေနဲ့ပတ်သက်လို့အခုလိုပြောပါတယ်။ပြည်သူလူထုကသူတို့ဖြစ်နိုင်လို့များနေနဲ့ဘာပေါ်စဘယ်ပီပယ်ရီဇစ်စတင်းလူတွေဟာဆက်အနာရှင်စနစ်ကိုချေမှုန်းမှုတက်နိုင်သမျှနှီးမျိုးစုံနဲ့တွန်းလှန်နေကြပ
PDF ပြည်သူ့ကာကွယ်ရေးတပ်တွေကနေစစ်တပ်ကိုတော်လှန်တိုက်ခိုက်မှုတွေကြောင့်နိုင်ငံအနှံ့အပြားမှာအကြမ်းဖက်မှုတွေကြီးထွားလာနေပြီးလူပေါင်းရာနဲ့ချီနေရဲဆွန့်ခွာထွက်ပြေးခဲ့ကြရပါတယ်။မြန်မာစစ်တပ်အနေနဲ့သူ့ရဲ့ပြည်သူတွေအပေါ်စစ်ကြေညာတိုက်ခိုက်မှုတွေကြောင့်အခြေအနေတွေဒီထက်မကပိုဆိုးလာနေကြောင်းတอมအန်ဒရူးစ်ကသုံးသပ်ပါတယ
်။ The junta has declared war on the people of Myanmar and they're identifying
မြန်မာစစ်ကောင်စီကပြည်သူတွေကိုစစ်ကြေညာခဲ့တာပါ။ခြေရော်ဒီမှာနေထိုင်သူတွေကိုရန်သူတွေအဖြစ်သတ်မှတ်ပြီးတော့စစ်တပ်ကသူတို့ကိုသူတို့တိုက်ခိုက်တပ်ဖြတ်ညှဉ်းပန်းနှိပ်စက်ဖို့လိုင်စင်ရှိသားသူတွေအဖြစ်ခံယူထားပုံရပါပဲ။ဒါကြောင့်သူတို့ရဲ့လူခွင့်ကြီးပွားမှုတိုင်းတာကကြောက်စရာကောင်းပါလေ။နောက်ပြီးအခြေအနေကပိုဆိုးလာမှာကိုကျွန်တော်စိုးရိမ်မိပါလေ
။မြမရေးတုံ့သက်သူတွေကတော့အကြက်အတဲကိုအမြန်ဖြေရှင်းနိုင်ဖို့အလားအလာမရှိဘူးလို့မြင်ကြပါဗျ။International Crisis Group ရဲ့ကုလသမဂ္ဂဆိုင်ရာညွှန်ကြားရေးမှူး Richard Gowin ရဲ့အမြင်မှာလဲ
I think that for the time being we sadly feel
လောလောဆယ်လက်ရှိအချိန်မှာအကြမ်းဖက်မှုတွေတဟုန်ဟုန်တောက်လောင်နေမယ်ဆိုတာကိုပဲမြင်ရမယ်လို့ကျွန်တော်တို့စိတ်မကောင်းစွာနဲ့ခံစားမိပါတယ်ဒီအကြမ်းဖက်မှုတွေကိုထိန်းသားနိုင်ရင်တော့မှနိုင်ငံရေးအပြည့်လေဖို့အခွင့်အလမ်းနေပါတယ်လို့ကျွန်တော်ထင်ပါတယ်
မအင်ဂျင်နိုင်တင်ပြပေးခဲ့တာပါခင်ဗျာ View American အတန်းကနေတင်းလာနေညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေပါလေမကြခင်တင်ဆက်ပေးမယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့ဆီယနာတင်တနည်းကြာနီးပညာလုပ်ငန်းတွေရဲ့အပြောင်းလဲစင်ခေါ်မှုတွေအကြောင်းတင်ဆက်ထားတဲ့ဘလော့ဂါတွေပြောသမျှအထူးအစီအစဉ်ကိုတင်ဆက်ပေးသွားမှာပါခင
်ဗျာ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင်Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။တော်ချင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့တရင်ကြမ်းရှိနေတဲ့တရင်ပြပုတ်ချက်တွေကိုတင်ပြပေးပါအောင်မယ်။အာနာသိန်းတနစ်ပြည်လာချိန်မှာအလုတမအခွင့်အရေးတွေဆုံးရှုံးနေရတဲ့တရင်ကိုတင်ပြပေးပါပါ။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်တနစ်အတွင်းစက်မှုစုံကွန်ထရိုးလုပ်ငန်းတွေပုံမှန်အခြေအနေအတိုင်းလည်ပတ်နိုင်တဲ့အခြေအနေမှာမရှိသေးပါဘူး။အလုတမအခွင့်အရေးဆုံးရှုံးနေတာမှုတွေလည်းပိုပြီးဆိုးဝါးလာနေတယ်လို့အလုတမအရေးကျွမ်းကျင်သူတွေကပြောကြပါတယ်။ရန်ကုန်ကပေးပို့တဲ့ဒီတရင်ကိုတော့ကိုသားညုံဦးကတင်ပြပေးပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာကိုဗစ်ကာယောဂါဖြစ်နေခြင်းစတာပင်းလိုက်ပြီးတဲ့နောက်နိုင်ငံရေးလုံခြုံရေးမတည်ငြိမ်မှုတွေကြောင့်စက်မှုစုံတွေကကုန်ထုတ်လုပ်ငန်းတွေဟာပြီးခဲ့တဲ့2021တနှစ်လုံးလုပ်ငန်းလည်ပတ်နိုင်မှုအတော်လေးကိုကြိုးစားခဲ့ကြရပါတယ်။ပုံမှားတွေလုံးဝမရတာပြည်ပကကျွမ်းကျင်ပညာရှင်တွေမလာနိုင်တဲ့အတွက်ကျွမ်းကျင်မှုပိုင်းအထောက်ပံ့မရတာတွေကြောင့်လည်းလုပ်ငန်းတွေပုံမှန်လည်ပတ်ဖို့ခက်ခဲခဲ့ပါတယ်။နိုင်ငံရေးတည်ငြိမ်မှုနဲ့ဗန်စနစ်ပြိုလဲသွားတာကြောင့်စက်မှုစုံတွေကလုပ်ငန်းငယ်တွေရပ်ဆိုင်းသွားတယ်လို့စက်မှုစုံတစ်ခုရဲ့ဥက္ကဋ္ဌက VOA ကိုပြောပါတယ်။
လူကဲဆယ်ယုံနေတယ်ဒီဒီပေါ်ပေါ်လေးတွေတွားရမှာရတာပေါ့နော်တို့အဓိကလူကဲဆယ်ယုံအော်ရာပဲရတာပေါ့စင်ကအော်ရာလက်ဆံပြန်ချုပ်တဲ့လူတရားမြရာကြီးတဲ့ဆယ်ယုံတွေရတော့ဆက်မလာနိုင်ဘူးပေါ့နော်လူတစ်ထောင်တစ်ထောင်ကြီးတဲ့ဆယ်ယုံတွေကြတော့နိုင်ငံတကာကပိတ်ဆက်ယုံတွေသူကတောက်တော့ချိန်ထားတဲ့လူတွေကြတော့ရောသားရှိတာပေါ့ဒီလိုခါကျသူတို့ကတော့ပြန်ဖွင့်လာကြဒီတိုင်းတော့မဟုတ်ဘူးပေါ့နော်အိုးဒီဒီ crisis မှာတော့နည်းနည်းလေးမတော့နိုင်တဲ့ကြောင့်ဒီပေါ်တဲ့ပုံပေါ်မယ
်။သူရှိညညတော့တမကများအဖွဲ့ချုပ်ကဒေါ်မျိုးကြီးကတော့စက်မှုစုံတွေရဲ့လက်ရှိအခြေအနေကိုခုလိုပြောပြပါရစ
ေ။ဟောပုံမှန်အခြေအနေတော့မဖြစ်သေးပါဘူးရှင်။တမန်ရဲ့အမှုကတော့ရှိကောင်းရှိနေမှာပေါ့နော်။ပထမအာဏာမသိတဲ့အနေအထားမျိုးတော့မဟုတ်ပြပါဘူး။
ก็เลยก็การเดียร์จะได้ชิลล์มาแล้วกูไปสอบที่โรงเรียนนี่นะย้ายสายนี่เลยมันเลยตั้งแต่ยุคที่มาอาณาเป็นนายเด็กขาดปูเบี้ยสูตรอะไรนี่อ่ะกูลงรถเลยตั้งแต่มันพูดอยู่แล้วแต่ไม่ยอมอะไรเลยนี่ที่เรื่องงานเป็นอะไรในตั้งแต่มือจะเช่าเขาเลยเลยตัวเรื่องงานแต่ว่าที่จะเช่าแต่เนี่ยชุดเสื้อเนี่ยดีนะยี่ชุดที่มือเราใส่มาไม่ใช่ผ้าจากกูอะไรวะแต่มาแค่อะไรเราไม่ต้องมาบอกจะจับดีเราต้องมาแค่
นั่นไงนั่นไงสมุทรสงฆ์เสี่ยงหลงอะตอนนี้มาเลยลูกทำไมคุยชูพามือปูเบี้ยมีอะไรลูกลูกทำไมยืนจุดยืนดูดีกับเบี้ยวอะไรลูกชินีเป็นก้าจะได้จ้ามาเล็บปันนี่จ้าอะไรด้วยตัวมีจ้าลูกชิงปูกามาปีเวเน่ชิงปูรีไข่หนามอยู่ชินีเบี้ยวลูกทำไมเป็นก้าเลยลูกกันแค่แค่นี้จีมาปีขันเบี้ยวลงนี่จ้าเลยลูกทบยาจ้าอะไรลูกเสี่ยงลูกทำไมสุยาสายตรงเวซายยิ้มว่ามือพิชญ์ยืนยันยาเปียตัวอะไรด้วยแต่กูคุยงอยู่เบี้ยวลูกชินี
ာအလုံနာကြီးမှာတင်းကျပ်အလုံဆင်းထိုင်တာလူမှုဖူလုံကြီးကိုမပြည့်ဝဲနေတာဆက်ရှိတဲ့လူသမားခွင့်ရချူဖောက်မှုတွေလည်းပိုများလာပါတယ်ဆက်နာသိမ့်ပြီးတဲ့နောက်ပိုင်းတိတ်သိမ့်သွားတဲ့ဆေးရုံတွေကလူသမားတွေတသိန်းကျော်ဟာသူတို့ရဲ့ရပိုင်ခွင့်တွေအတွက်တောင်းဆိုညီကြရတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာလူသမားများအဖွဲ့ချုပ်ကဒေါ်ခိုင်စာအောင်ကပြောပါတယ
်အခုဆက်ရုံတော်တော်များများပိတ်ပါတယ်ထဲကျုံလုပ်ငန်းရှင်များအတင်းကနေပြီးတော့မှဆိုအင်တာဗျူးတစ်ခုမှဆိုဆက်ရုံပေါင်း140အရာကြီးပိတ်တယ်လို့ပြောပါတယ်ကိုကျမတို့ရှိကိုတိုင်ကြားမှုတွေရလာတဲ့စာတွေမှာရှိမယ်ဆိုလို့ရှိရင်အမှုတော်တော်များများကဆက်ရုံယာယီပိတ်သိမ်းတဲ့အတွက်ကြောင့်မလို့လမ်းစာမရတဲ့အတွက်အခုကြီးကောင်းခံရတဲ့စာရင်းအကြောင်းအရာကြီးဖြစ်နေပါတယ်ဆိုတော့ကျမတို့ဒီအလုပ်သမားအနည်းဆုံးပေါ့နော်တသိန်းခွဲလောက်ကဒီယာယီအလုပ်ပိတ်တယ်ဆိုတဲ့ခေါင်းစဉ်အောက်မှာအလုပ်လက်မဲ့ဖြစ်ပြီးတော့ဒီရော်ကျင်းငွေတွေမရဘဲနဲ့ဖြစ်နေတဲ့အနေအထားမျိုးတွေဖြစ်လာတယ်။တရားဥပဒေစိုးမိုးမှုတွေမရှိတော့တဲ့အခါမှာအလုပ်သမားတွေအနေနဲ့ကဥပဒေပါအခွင့်အရေးကိုတော့မရတော့ပါဘူး
လူမှုဖူလုံကြီးလိုမျိုးအစရကိုပုံမှန်သွေးရတဲ့ငွေတွေကိုလည်းအလုပ်ရှင်တွေကလူသမားတွေစီကနေပြီးတော့ပို့ပြီးတော့ကောက်ခံလာတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာလူသမားသမဂ္ဂများအဖွဲ့ချုပ်ကဒေါ်ခိုင်စာအောင်ကပြောပါတယ
်။ဒီအာဏာသိမ်းမှုနောက်ပိုင်းမှာလူသမားသမဂ္ဂတွေကိုဒီတိုက်တက်ထားပြီးတော့ဖြိုခွဲလာတဲ့နောက်ပိုင်းမှာဆိုရင်အလုပ်ရှင်များကနေပြီးတော့ဒီစာချုပ်တွေကိုအားလုံးကိုဖျက်သိမ်းလိုက်တယ်ဆိုတော့ဒီကြေညာချက်တွေလုပ်ခဲ့ပါတယ်။အဲ့ရဲ့အကျိုးဆက်အနေနဲ့လူ့မားတွေကရခင်ရတဲ့လစာတွေထက်များစွာကျော်နေပြီးတော့ရကြတယ်ဆိုတာတွေဖြစ်လာပါတယ်။ဒီဒုက္ခလစာတွေနေသွားတဲ့အပြင် overtime တွေကိုအထမခိုင်းစေရင်ခံရနေတဲ့အပြင်ပုံမှာဒီပေးရအလုံနာရက်တွေအားလည်းအခုဆိုလို့ရှိရင်အဆောင်တော်တော်များများမှာခံစား권မပေးတော့ဘူးဆိုတာတွေဖြစ်လာတယ်။ပြီးတော့လူမှုခုလုံးရေးခံစား권တွေမရတော့ဘူးဆိုတာဖြစ်လာတယ်။
2021ခုနှစ်အတွင်းအလုံးလက်မဲ့ဖြစ်ပေါ်တဲ့နှုတ်ကိုအချက်လက်မှန်မှန်ကန်ကန်ရဖို့ခက်ခဲတယ်လို့အလုံးသမားကြီးဆောင်ရသူကပြောပါတယ်။ဒီဆိုင်ရာအလုံးသမားကြီးရအဖွဲ့ ILO ရဲ့အချက်လက်ရဆိုရင်တော့2019ခုနှစ်မှာစက်မှုစုံမြန်မာပြည်ကအထည်ချုပ်လုပ်ငန်းတွေကနေအမေရိကန်ဒေါ်လာ5ဘီလီယံကျော်ဝင်ငွေရခဲ့ပါတယ်။ဒါပေမဲ့လည်းအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့ရခိုင်နှုန်းအတော်ကျသွားတယ်လို့ ILO ကပြောပါတယ်။မြန်မာနိုင်ငံစက်မှုစုံတွေမှာလာရောက်ပြီးတော့ရင်းနှီးမြှုပ်နှံနေကြတဲ့အထည်ချုပ်လုပ်ငန်းတချို့လည်းဆက်နာသိမ်းပြီးတဲ့နောက်ပိုင်းမှာလုပ်ငန်းတွေရပ်ဆိုင်ပြီးတော့ထွက်သွားကြပါတယ်။အနာသိမ့်ပြည့်တဲ့နောက်ပိတ်သိမ်းသွားတဲ့ဆေးရုံတွေဟာ300ကျော်ရှိနိုင်တယ်လို့လုပ်ငန်းရှင်တို့ကခန့်မှန်းထားကြပါတယ်ခင်ဗျာ
ကိုတန်းညိုဦးတင်ပြပေးခဲ့တာပါခင်ဗျာဗီအိုအမေရိကန်တန်ကနေတင်းနဲ့ညပိုင်းအစီအစဉ်တွေဆက်လက်ထုတ်လွှင့်ပေးနေတာပါဗီအိုအမေရိကန်တန်ရဲ့မြန်မာဘာသာအစီအစဉ်တွေကိုဒီနေ့ကို2ကြိမ်ထုတ်လွှင့်ပေးနေတာပါခင်ဗျာညဘက်မြန်မာဘာသာအစီအစဉ်တွေကိုတော့လိုင်းနိုမီတာ1965နဲ့30နှစ်လို့ပြင်ဗီအိုအင်တာနက်စာမျက်နှာနဲ့ဖြစ်ကြတဲ့ YouTube နဲ့ Facebook စာမျက်နှာတို့ကနေလည်းတိုင်းရိုက်နားဆင်နိုင်ကြပါတယ်။နည်းနည်းချင်းမြန်မာဘာသာအစီအစဉ်တွေကိုတော့မနေ့6နာရီကနေ9နာရီအထိလိုင်းနိုမီတာ30နှစ်နဲ့လိုင်းနိုမီတာ49တို့အပြင်လှမ်းလိုက်မီတာ190တို့ကနေလည်းဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးသွားပါမယ်ခင်ဗျာ
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA ပိတ်တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါရဲ့ရှင်။အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွဲ့လွဲ့ကူကူတောင်းယူနိုင်ပါသေးတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ် email သတင်းလောင်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့ email သတင်းလောင်တောင်းယူနိုင်ပါသေးတယ်။နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bami@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြောကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာနှက်အောင်ရေးပို့ဖို့တော့လိုပါတယ်။ နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
တော်ရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းတောက်မဆုစီးပွားရေးကဏ္ဍတို့နဲ့အတူစည်ရနာတိန်တနစ်အကြာနှိပညာလုပ်ငန်းတွေရဲ့အပြောင်းအလဲစင်ခုံမှုတွေအကြောင်းတင်ဆက်ပေးထားတဲ့ဘလော့ဂါတွေပြောသမျှအထူးအစီအစဉ်တို့ကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အဲ့ဒါတွေမှတင်ဆက်ခင်အခုပထမဆုံးတင်းတော့မဆုအစီအစဉ်နဲ့စပါမယ်မြန်မာနိုင်ငံမှာစည်ရနာတိန်မှုတင်းပြလာတဲ့အချိန်မှာအာနာသိန်းစစ်ကောင်စီနဲ့ဆီယာနာရှင်စန့်ကျင်သူတွေအကြအခြေအနေကတင်းမာနေစေဖြစ်ပါတယ်နိုင်ငံရေးနဲ့စီးရေးပဋိပက္ခတွေကပြည်သူလူထုရဲ့နေစဉ်လူနေမှုဘဝကိုပြင်းပြင်းထန်ထန်ရက်ခတ်မှုရှိပြီးကျန်းမာရေးပညာရေးစီးပွားရေးဘက်ပေါင်းစုံကနလမထူနိုင်အောင်ဖြစ်နေရတယ်လို့ပြည်သူတွေကပြောပါတယ်နေစဉ်ဘဝရက်တည်းဘလို့ပုံစံနေနဲ့ဖြတ်တန်းနေရတယ်လဲဆိုတဲ့အကြောင်းရန်ကုန်သတင်းတောက်ပေးပို့ထားတာကိုဒီတစ်ပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်မှာမက်ခင်ဖြူထွေးကတင်ပြပေးပါမယ်ခင်ဗျာ
ဒီကနေ့ထူထူရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့ဖေဖော်ဝါရီလတရနေ့ကစလို့စစ်တပ်အာဏာသိမ်းလိုက်တာတနစ်တာကာလရောက်ခဲ့ပါပြီ။ဆီယနာရှင်ဆန့်ကျင်သူတွေဒီမိုကရေစီလှုပ်ရှားသူတွေလူခွင့်ရေးလှုပ်ရှားသူတွေဟာအာဏာသိမ်းကာလအစောပိုင်းကစပြီးဒီကနေ့အထိကိုဒီမျိုးစုံနဲ့စေုပ်ချုပ်ရေးကိုအန်တူဆန့်ကျင်နေကြပါတယ်။အကြမ်းမဖက်ဆန္ဒပြမှုတွေနှိမ့်နှင်းခံရတဲ့နောက်စေုပ်ချုပ်မှုကိုလက်နက်ကိုင်ခုခံမှုတွေလည်းဖြစ်လာပါတယ်။မြို့ပေါ်တွေမှာဆိုလဲပြစ်ခတ်မှုတွေပောက်ကွဲမှုတွေရှိနေတော့မှဒီလိုမတည်ငြိမ်မှုတွေနဲ့အတူစီးပွားရေးလူမှုရေးကျန်းမာရေးထိခိုက်သက်ရောက်မှုတွေလည်းရှိနေပါတယ်။တချို့နေရာမှာစစ်ကောင်စီအပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့ဖိအားပေးမှုတွေကလည်းရှိနေတာပါ။နှိမ့်နှိုင်းဆွေးနွေးမှုတွေလုပ်ကြဖို့အာဆီယံရဲ့ဘုံသဘောညီချက်၅ရပ်ကလည်းစစ်ကောင်စီအတွက်ဖိအားတရက်လိုဖြစ်နေပါတယ်။ဆီယနာဒိန်းကလေးကစလိုက်တဲ့စစ်ကောင်စီနဲ့မပူးပေါင်းရေးအာဏာဖီဆန်ရေးစီဒီအမ်လှုပ်ရှားမှုကလည်းအကန့်အသတ်နဲ့ဆက်ရှိနေတယ်လို့ပြောရမှာပါ။ဒါကြောင့်စီဒီအမ်လှုပ်ရှားသူတွေကိုအာဏာပိုင်တွေကအကြက်ကန်ဖိအားပေးတာဖမ်းတာစီးတာတွေလည်းရှိနေပါတယ်။စီဒီအမ်လှုပ်တဲ့ကျန်းမာရေးဝန်ထမ်းတွေ၊ပညာရေးဝန်ထမ်းတွေနဲ့ပို့ဆောင်ရေးဌာနဝန်ထမ်းတွေကိုအစိုးရကပေးထားတဲ့ဝန်ထမ်းအင်အားတွေကနေစစ်ကောင်စီကအတင်းအကျပ်ဖယ်ရှားတာတွေလုပ်ခဲ့ပါတယ်။ CDM လုံးနေကြတဲ့အစိုးရဝန်ထမ်းတွေကိုတပိုင်းတပိုင်းကူညီနေကြသူတွေရှိပေမဲ့လို့အများစုကထောက်ပံ့ကူညီမှုတွေမရကြသလိုတခြားအလုပ်ကံရှာဖွေဖို့လည်းအခက်အခဲဖြစ်ကြပါတယ်။တချို့ကနေစားအလုပ်တွေဝင်လုပ်ပြီးဝင်ငွေရှာကြပါတယ်။တနည်းပြီးမှကြာလာပြီဖြစ်တဲ့အတွက်တချို့ကဆက်လက်ရက်တီဖို့ပါခက်ခဲနေကြပါတယ်။မိရထား CDM ဝန်ထမ်းတူကတော့သူ့ရဲ့ကြုံတွေ့နေရတဲ့အခက်အခဲကိုအခုလိုပြောပြပါတယ်။
နိုင်ငံလိုအလုပ်လုပ်တဲ့နိုင်ငံတွေနောက်ပါပဲ။ဟိုဒီလူတို့ကလည်းအလုပ်မဖြစ်နဲ့အာဏာပိုင်ကဟောဗျာ။ဒီနေ့သူတရားမလို့ပြောတော့ပြမဦးလည်းမရှိဘူး။အကြောင်းမျိုးကြားပြီးဖမ်းပြောင်းလဲ။အဲ့ဒီမှာကျွန်တော်ကလူလူကားတွေကြားလို့ဆိုတော့ဤကားကိုဆက်လို့ရတာပေါ့ဗျာ။ဒီလိုကတော့ပုံမှန်ကျွန်တော်တို့ကကိုယ်နဲ့အကားကြတာပြတဲ့လူဒီတဲ့အတွက်ကိုယ်နဲ့လူဝင်လုပ်တဲ့ဆက်လက်ပြန်ပါလုပ်ကြတယ်လို့လုံးဝမဲဆိုင်မတော်တည်ရတဲ့အတွက်နေသားလို့ပြီးတော့တမင်းစီစီရတာရှိတယ်။ဒီလိုဆိုရင်အဲဟုတ်ပေါ့။ထောက်လို့လုံးဝနေမှာတော့ရတယ်။ဆရာအဲ့ဒီမှာမှစီမံလို့ပြောပြရတယ်။စီမံကနားနေတချို့ကမခက်မြန်းဘူး။ဟိုမခက်ရမ်းဘူး။တော်တော်လေးကျော်လို့ကနားနေအားလုံးတော့အခုလုံးဝတော့စုံပါသားပြကြစီကြရှိတယ
်။အနာသိန်းကာလာနိုင်ငံကြီးမတည်ငြိမ်မှုတွေရှိနေချိန်မှာပဲကိုဗစ်ကပ်ရောဂါတတိယလိုင်းရိုက်ခတ်တဲ့အထံကိုပြည်တွင်းမှာခက်ခက်ခဲခဲရင်ဆိုင်ခဲ့ရပါတယ်။ကူးစက်ခံရသူနဲ့တိတ်ဆုံးမှုနှုံးတွေပြီးခဲ့တဲ့အရင်ကက်ယောဂါလိုင်းတွေကထက်အဆမတန်မြင့်တက်ခဲ့တာပါ။ကိုဗစ်နဲ့နိုင်ငံကြီးမတည်ငြိမ်မှုတွေရဲ့နောက်ဆက်တွဲနေဆက်ဘက်ကလာလေးရှိတဲ့စားသောက်ကုန်တွေလူသုံးကုန်ပစ္စည်းတွေအကန့်အသတ်နဲ့သာနိုင်ငံထဲဝင်ရောက်နေတဲ့အတွက်ကုန်စည်နှုန်းတွေလည်းကြီးမြင့်လာခဲ့တာပါ။ဒါပြင်လောက်စားစီစီးကြီးမြင့်နေတာနဲ့နိုင်ငံကြီးမတည်ငြိမ်မှုတွေကြောင့်မြန်မာပြည်တွင်းမှာအထွေထွေကုန်စည်တွေရဲ့ဝယ်လိုအားကျဆင်းနေပြီးကုန်စည်နှုန်းကြီးမြင့်တဲ့ထံကိုပိုးပြီးတော့ခံစားနေရတယ်လို့ကုန်တယ်လုပ်ငန်းရှင်တွေကပြောပါတယ်။
ကောဗစ်ဆုတ်တစ်ဆောင်ကျော်ဆိုတော့ဘန်ကောက်လာတပုံ900ရှိရခင်းကြီးတမိတာဆိုရင်လက်လီသမားတွေဆိုရင်3000ကျော်လောက်ဝယ်စားရတယ်။အဲ့ဒီဟာကတွက်ကျွဲဆိုအသားသေး5000လောက်ဖြစ်နေကြွယ်နော်။ဒီလက်လီသမားတွေအနေနဲ့ကျတော့သူတို့အကြောင်းကလည်းနှိမ့်သွားတယ်။အဲ့လောက်ကြီးကျတော့စားသုံးသူတွေအနေနဲ့ကျတော့အဲ့လောက်ကြီးကျသူတို့ကသိပ်ပြီးတော့ဟိုမဝယ်စားနိုင်တော့ဘူးကွယ်။ဒီဘက်ကျတော့လည်းအရောင်းကပဲနည်းနည်းပါတယ်။ကောဗစ်ရာရင်2000ကျော်လောက်ကုန်ဖို့ကိုတော်တော်ရောင်းရတယ
်။ကုန်စည်တို့မြင့်တက်တာတွေကြောင့်အခြေခံလူတန်းစားတွေရဲ့နေစဉ်စားတောက်ရေးမှာလည်းအခက်အခဲတွေရှိလာပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းခံရတဲ့ဖေဖော်ဝါရီလတရနေ့နောက်ပိုင်းကစလို့စစ်ကောင်စီတပ်ဖွဲ့တွေနဲ့
และนักการบินดูการเวทีจากฝ่ายอิจฉาอภิญญาและไต้ไข่มูลิกาเลยจะพิจิตรเฉยมีลานิดลูกมิวบอมาเลยพิจารณาฝ่ายมูลีปูมีลาบารีแต่ก็มิวยังเชื่อในการที่จะเช่าที่เอาไว้สมุยในวิกาลานิเดลูยังคงมิวมาในการดูการเปลี่ยนไปโอ้เมื่อไหร่ที่ลูกเชื่อในการไต้ไข่มูลิกาเลยที่ดูดูว่าเที่ยวเทมันเดียวหัวบ้านเวทีจะลาดิบุตาเวทีจะลา
เที่ยวเทมันเลยลูซูลูโยโซเชนทรมิญญาเจ้าหน้าที่ช่างมีด้านเลยผู้การละมาเนาะยามาพี่ด้วยชาติดารีมาเลยที่ได้งานนั้นในการพูดเรื่องสิ่งก่อสร้างใต้บริเวณนี้ละผู้เอ็นซีจะคุณเอ็ดคูพิมพ์มาช้าปงเควใจใครจะแต่เพียงจารีค่ะนี่ไรลูลูชินีบารี เมียสุก้าในงานวันจันทร์พิเศษมุ่งมั่งงานงานการที่อาบ่าวเองจะเป็นอุลิรินเนตยาสเวสุขันิจาวารีแล้วก็มีการอินสิงทาวเน่สกายได้มองยามีการเช่นทาวมีมาส่วนเล่ท้าวอาณาบันวิ่งพินิมุก้าแต่นี่เดชาปุสุลาเรลูในงานจินนารีกูจูสังเป็นนี่เดชินิริกาพิวารีอาเจน่าคุยชูพามุริชินิบีท้าวนี้ลูกชามุริมลูกเอาพินิริกาพิเดลูในงานลูกชาตุริกามาเชฟยุจาวารี
ในยี่เจ้าหน้าที่กูอากูน่าไปนี่ไรลูลูเอเชียจ่ายที่ปงสันไทยน่ะมันได้ยากไขน่ารู้เพียงแต่การที่ยังชาวมุริกาเยอะลงจนตอบีเอเจ้าหน้าที่กูที่เลี้ยงใช้ในตารีเลสีเลือดมวยอาตุบิกรมที่เยี่ยมเพียวเงียมวยอาตักตัวเจ้าหน้ากวางตัวเพียวกับเพียวบารีแต่ตุลูกาดีจะชาที่เส้นยันเนี่ยเป็นในมาในช่วงลาลาลูที่ตะคุกที่น่าเลยส่วนนอตุลูที่ท้องเมียตุลูในตุลูเย็นและคงจะยาวในตุลูพอ อะไรมิวเรียตุสิทธิ์พ่อเนี่ยปูบีอ่ะนายเจนี่เนี่ยปงเจนมิวรอตุยอะไรเปล่าเราไปจ้ารอตุลูกะท่านนี้ลูกชายมุริบอกเปล่าอะไรมิวเรียรู้ว่ามาปอบอ๋อชีวิตบีอ่ะปีนี้แทนนั่นตุลูสักหนึ่งกันเนื้อชูหนึ่งบีอ่ะพี่หนึ่งนี่เรื่องแบบนี้เนี่ยเปล่าตุลูดีนายเงี้ยเจนได้เลยก็ตุลูแค่เป็นอะไรบ่อันนั้นเต็มเลยเนาะสิ่งของสิ่งเนี่ยที่ได้กันกากวยอพยพจากไต้ไข่มุริเจ้าโอ้ยสงขาเปลือยช่างจ้าเรติดได้กันเลยแต่จ้าเรติด တိုက်ပွဲတွေကြောင့်မြို့လုံးကျွန်းကြီးပါအိုးအိမ်ဆုံးခွာထွက်ပြေးနေကြတာပါ
။ကျမတို့ပြေးလာတော့တနေ့တော့ပြေးတော့မယ်အမရေကျမတို့ဆိုင်ခေါကိုပြေးလိုက်ပြီးရွာမှာပြန်ရောက်လာလိုက်လိုက်ကိုပြေးပြေးလိုက်နေအခုနောက်တစ်ခေါက်ထပ်ပြေးရပြေးပြီးကျမတို့အိမ်မပြန်ရတာတော့မှတနေ့ပြေးတော့မယ်ပေါ့မနော်အမနော်။ပုတ်စားပြေးကြတယ်ကျမတို့ပြေးနေရတော့လေကျမတို့အိမ်ကလည်းစစ်တပ်နဲ့နေတော့အိမ်ပြန်နေဖို့လောဘစီမပြေးတဲ့အနေထားမှာရှိနေတော့ကျမတို့လိုက်ကိုမှပြေးချောင်းတာလဲကြာပြီးအခုတော့ဒီချီရောက်လာတော့ဗောနော်မနော်ကျမတို့အိမ်လဲဘာမှမဖြစ်ပါစေနဲ့လို့ပဲစူတောင်ရမှာဗောအိမ်တွေမီရှိုးအဲ့လိုမျိုးတွေဖြစ်နေတော့ကျမတို့အိမ်ကြံခဲ့ပါစေလို့ပဲပြောရမှာဗောနော်မနော်အဓိကကျမတို့ပစ္စည်းတွေလဲဝေခိုးခံရတဲ့အိမ်တွေပေါက်ခံရတဲ့အိမ်ပဲကြံခဲ့ပေးပါလို့ပဲစူတောင်ရမှာဗောမရဲ့အိမ်တလုံးစောက်ဖို့ဆိုတာမလွယ်တဲ့ကိစ္စဗောနော်အဲ့ဒါအိမ်ရောနှမျောတယ်ဗောပြန်နေဖို့တစ်ချိန်အိမ်ပြန်ရောက်တဲ့ချိန်ကျရင်ကိုအိမ်နဲ့ကိုအိုးနဲ့အဲ့လိုမျိုးပြန်မြင်ရှင်းသေးတယ်ဗောနော်
မြန်မာနိုင်ငံမှာဆီယနာသိမ်းပြီးတနစ်တာကာလအတွင်းမြို့ကြီးတွေမှာအာဏာရှင်ဆန့်ကျင်လှုပ်ရှားသူတွေကြောင့်စစ်ကောင်စီရဲ့လုံခြုံရေးတင်းကြပ်မှုတွေကလည်းရှိနေပါတယ်။ကံယောဂါကြောင့်ယာယီပိတ်ခဲ့ရတဲ့အခြေခံပညာကျောင်းတွေပြန်ဖွင့်ပေးခဲ့ပေမဲ့လုံခြုံရေးအခြေအနေကြောင့်ရာနှုန်းပြေကျောင်းပတ်တက်နိုင်ကြသေးပါဘူး။နေရရကစစ်ပြေးဒုက္ခသည်တွေကိုလည်းနှီးဆက်ရလူမှုအချင်းချင်းအကူအညီပေးနေရပြီးရေရှည်စားတောင့်နေကြရေးအတွက်အကူအညီတွေလည်းလိုအပ်နေပါတယ်။အာနာသိန်းသာတနည်းရောက်လာပြီးဆိုပေမဲ့လူတိုင်းလူတိုင်းကတော့သူ့ရဲ့ကလေးငယ်တွေစာသင်ခန်းထဲရောက်နိုင်ဖို့စစ်ဘေးရှောင်နေရသူတွေကိုယ့်ရဲ့နေအိမ်ကိုဘေးအန္တရာယ်ကင်းကင်းနဲ့ပြန်နိုင်ဖို့နဲ့ဖန်စီခံထားတဲ့နိုင်ငံရေးအကျဉ်းသားတွေပြန်လည်လွတ်မြောက်ဖို့ပျော်လိနေကြဆဲဆိုတာဒီသတင်းပြည်ရဲ့သတင်းတော်မဆုစစ်စင်ကနေပြန်ဆက်ပေးလိုက်ပါရရှင
်မကင်ပျူထွေးတင်ပြပေးခဲ့တာပါခင်ဗျာဆီယနာသိန်းတနစ်အကြာနှိပညာလုပ်ငန်းတွေရဲ့အပြောင်းလဲစင်ခေါ်မှုတွေအကြောင်းတင်ဆက်ပေးထားတဲ့ဘလော့ဂါအထူးအစီအစဉ်ကိုမတင်ဆက်ခင်မှာအပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးပါဦးမယ်မြန်မာစီးပွားရေးအခြေအနေဟာအခက်အခဲအတားအဆီးတွေနဲ့ဆက်ပြီးရင်ဆိုင်နေရတယ်လို့ကမ္ဘာ့ဘဏ်ကဇန်နဝါရီလ26ရက်နေ့မှာထုတ်ပြန်လိုက်ပြီးပြည်သူအများစုအတွက်အလွန်ဆိုးရင်စရာအခြေအနေဖြစ်ကြောင်းလည်းထောက်ပြထားပါတယ်။ဆီယနာသိမှုတနစ်တာကာလအတွင်းမြမစီးပွားရေးနယ်ပယ်အပြောင်းအလဲနဲ့တက်ရောက်မှုတွေကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထက်ကတင်ပြပေးထားပါတယ်ခင်ဗျာ
ဖေဖော်ဝါရီလတည့်ရက်နေ့ဆီယနာသိမ့်လိုက်ပြီးတဲ့နောက်မှာတော့အလုပ်တွေနားကြရတဲ့ဆက်ပြီးတော့လုပ်ငန်းမလဲပတ်နိုင်တော့တဲ့အထက်မှာသတင်းထိုက်တွေလဲပါဝင်ခဲ့ပါတယ်ကျွန်တော်မိတ်ဆွေတွေတမဆိုရင်သတင်းတောက်တွေရှိပါတယ်သတင်းတောက်တွေဆိုရင်တယောက်ကဆိုရင်အခုချိန်မှာဒံပေါက်သူအသင့်စားဒံပေါက်လုပ်ပြီးရောက်ပါတယ်သူအခုအောင်မြင်ပြီးတော့လုပ်ငန်းတွေထပ်ပြီးတော့ချဲ့နေပါတယ်သူတစ် ကူအပြောင်းလဲကာလမှာဒီအပြောင်းလဲကိုဟိုအပြောင်းလဲကိုလက်ခံပြီးတော့ဟိုကိုယ်ပါလိုက်ပြောင်းနိုင်တဲ့သူတွေဟာအခုချိန်မှာပြန်ပြီးတော့ဆက်လက်ရှင်တန်ရည်တည်နေကြတာတွေ့ရပါတယ်။ကပီယောဂနိုင်ငံရေးအပြောင်းလဲတဲ့သူလုပ်ငန်းတွေပြောင်းလဲခဲ့သူတွေခံထားတိုင်းမှာရှိတယ်လို့မန္တလေးနီးပညာကုမ္ပဏီရဲ့မန်နေဂျင်းဒါရိုက်တာဦးစောနိုင်ကကျမဆက်သွယ်မေးမြန်းခဲ့တာမှာပြောပြခဲ့တာပါ။
ဒါပေမဲ့လည်းလုပ်ငန်းတိုင်းလူတိုင်းတို့ဒီလိုအခြေအနေမျိုးမရခဲ့ပါဘူး။ကိုဗစ်ကြောင့်ရောနောက်ပြီးတော့တက်ကအာဏာသိမ်းလိုက်တဲ့အတွက်ကြောင့်ရောဟိုကျွေးလုပ်ငန်းတွေတော်တော်များများနေကွေးတဲ့သူနောက်ပြီးတော့ရပ်ဆိုင်းတဲ့သူနောက်တစ်ခါအသက်ပြောင်းလို့ရတဲ့သူတွေဖြစ်ကုန်ပါတယ်။ဥပမာအဖြစ်တူရီဇင်ဆိုရင်တော်တော်ကိုရှိုင်သွားပါတယ်။ရှိုင်သွားတာမှဟိုကျွန်တော်တို့နောက်ဆုံး
ကျွန်တော်တို့ဒီခီးသွားကမ္ဘာလက်ခီးသွားလိုင်းလုပ်ငန်းတွေဟာ2024လောက်အထိကိုနလန်ပြန်သူနိုင်ရည်မရှိဘူးလို့ဒီလိုပြောပါတယ်အဲ့လိုပြောကြပါတယ်အဲ့တော့ဒါကမ္ဘာခီးသွားလုပ်ငန်းလေးရိုင်းသွားသလိုမြန်မာနိုင်ငံမှာလည်းကမ္ဘာလက်ခီးတဲ့လုပ်ငန်းကမ္ဘာလက်ခီးသွားလုပ်ငန်းတော့ကိုရိုင်းသွားပါတယ်တချို့တွေအတွက်တော့အပြောင်းလဲကိုအမြန်ဆုံးလက်ရောညီတွေပြောင်းလဲဖို့အခြေအနေရခဲ့သလိုဖန်တ ပြောင်းလဲကိုကျွန်တော်တို့ကလက်ခံပြီးတော့အဲ့ဒီအတိုင်းအများဆုံး adapt လုပ်နိုင်တဲ့သူတွေအများဆုံးပြောင်းလဲနိုင်တဲ့သူတွေကဒီစီးပွားရေးလုပ်ငန်းတွေမှာဟိုပြန်ပြီးတော့ဟိုရှင်သန်ခွင့်တွေနောက်တိုးတက်ခွင့်တွေရကြပါတယ်ဥမာဒီကျွန်တော်တငယ်ချင်းတယောက်ဆိုရင်တို့ကပထမသင်တန်းတွေဖွင့်နေလားအဲ့သင်တန်းတွေဖွင့်နေရတယ်အခုကိုဗစ်ဖြစ်တဲ့အချိန်မှာဒီသင်တန်းတွေဖွင့်လို့မရတော့လူတွေလာပြီးတော့သင်တန်းလာတက်လို့မရတော့အဲ့တော့သူ online ကနေသင်တန်းတွေစပြီးတော့ဖွင့်တဲ့အခါမှာတဖြည်းဖြည်းတဖြည်းဖြည်းနဲ့သူအချိန်ရလာတဲ့အခါမှာအခုအချိန်မှာတော့သူ့ရဲ့ online ကသင်တန်းတွေဟာအရင်တော့ကသူ့ရဲ့အကြောင်းမှာဖွင့်တဲ့သင်တန်းတွေကပို့ပြီးတော့သူဝင်ငွေပို့ရတယ်လို့ကျွန်တော်နားလည်ပါတယ်ခုနည်းတူပဲတခြားသောပုံမှန်လုပ်ငန်းတွေကနေအခုအချိန်မှာ online ကိုပြောင်းလိုက်တယ်ဒီခုနပြောတဲ့ internet အခုနပြောတဲ့ကျွန်တော်တို့ online digital platform ကိုပြောင်းလိုက်ပြီးတော့ဟိုစီးပွားရေးလုပ်ငန်းတွေအများကြီးအပြောင်းလဲဖြစ်သွားပြီးတော့တိုးတက်သွားတာတွေကိုကျွန်တော်တို့တွေ့ရပါတယ်
လက်တလုံးမှာတော့ပြိပခါတွေဆက်ဖြစ်နေပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာစိုးရိမ်စရာဖြစ်နေပြီးစီးပွားရေးလုပ်ငန်းတွေအပေါ်မှာနောက်ဆက်တွဲတက်ရောက်မှုတွေရှိနိုင်တယ်လို့ကမ္ဘာ့ဘဏ်ကသတိပေးပါတယ်မြန်မာနိုင်ငံတွင်းကလူပေါင်း14သန်းကျော်လောက်အခုအညီလွတ်နေကြောင်းဒီဇင်ဘာလကထုတ်တဲ့2022ခုနှစ်အတွက်လူသားချင်းစာနာမှုအခုအညီလွတ်ချက်သုံးသပ်ချက်မှာဖော်ပြပါတယ်ဒီတဲ့ကမှကူညီဖို့အထူးလိုအပ်နေသူ6တန်းကျော်ကိုကူညီပေးနိုင်ရည်အတွက်ရန်ပုံငွေဒေါ်လာ126တန်းလိုအပ်နေတယ်လို့လဲကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူသားချင်းစာနာမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးယုံကထုတ်ပါတယ်စင်ကာပူဝန်ကြီးချုပ်လီရှန်လွန်းကလည်းအခုလိုပြောပါတယ်
We also need to see progress in the delivery of humanitarian
လူသားချင်းစာနာထောက်ကူမှုပို့ဆောင်ရေးတွေမှာလဲတိုးတက်ဖြစ်ထွန်းမှုတွေရှိလာဖို့လိုအပ်တယ်လို့အင်ဒိုနီးရှားသမ္မတနဲ့ပူးရဲလုပ်တဲ့သတင်းစာရှင်းလင်းပွဲမှာစင်ကာပူဝန်ကြီးချုပ်လီရှန်လွန်းကမြန်မာအရေးနဲ့ပတ်သက်ပြီးပြောဆိုချက်မှာထည့်သွင်းပြောဆိုတာဖြစ်ပါတယ်ဆီယနာတိတ်မှုနောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေကြောင့်နိုင်ငံတွင်းကနေထွက်ခွာနေကြတဲ့နိုင်ငံတကာလုပ်ငန်းကြီးတွေလည်းရှိလာနေပါတယ်။အခုနောက်ဆုံးထွက်ပေါ်လာတာကတော့ကမ္ဘာအကြီးဆုံးစွမ်းအင်ကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ Total Energies နဲ့ Chevron တို့ကမြန်မာနိုင်ငံကလုပ်ငန်းတွေရုပ်သိမ်းမဲ့အကြောင်းကြေညာခဲ့တာပါ။ဒါ
တော့ကျွန်တော်တို့ကလည်းပတ်လို့ရပါတယ်။ကျွန်တော်တို့လည်းပတ်လို့ရကောင်းလည်းရနိုင်မယ်။လည်းပတ်လို့မရနိုင်ဘူးနေပြည်တော်အကူအညီတွေကလည်းအခုနိုင်ငံနဲ့ကျွန်တော်တို့ဟိုမိတ်ဆက်နိုင်ငံများနဲ့မိတ်ဆက်အဖွဲ့အစည်းများရှိတယ်လို့ပြောကြည့်ပါရစေ
။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆွန်မင်းထွန်းက VOA ကိုပြောခဲ့တာဖြစ်ပါတယ်။
Kababan ye zan wai la kamanje ya ro, la me setema la ti, nyama si bo yi ma di ya gai nong pun piu la me lu kaman ma re. De cho ne beri ma di nye mu de cho dui le, so vi me le, nyama si bo yi ha, COVID-19 ne si ana ding mu da me pike ye, si ni me pa ma na ye, dong se ya gai nong la po bi ro ding ye to me lu kaman ta ra ba.
ဒီကအားဖြင့်ကျွန်တော်တို့အနာဂတ်ဟာအခေတန်းကျွန်တော်တောက်ပတဲ့အနာဂတ်ရှိနေတယ်အဓိကအားဖြင့်ကျွန်တော်တို့လူငယ်တွေကျွန်တော်တို့ဂျန်နရေးရှင်းဆက်အနာဂတ်ခေါင်းဆောင်တွေကျွန်တော်တို့နိုင်ငံတော်အများကြီးရှိနေတဲ့ဆိုကျွန်တော်တို့မြင်မိတဲ့အတွက်ကြောင့်အနာဂတ်ကိုကျွန်တော်တို့ယုံကြည်မိတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာမတ်တင်ကြီးထိုက်တင်ပြပေးခဲ့တာပါခင်ဗျာဗီဒီယိုအမေရိကန်တန internet ကို meeting လုပ်ကိုင်နေတဲ့နိပညာအခြေခံလုပ်ငန်းတွေအားလုံးထိခိုက်ခဲ့ပါတယ်အရှင်ကောင်းနေခဲ့တဲ့ဒီလုပ်ငန်းတွေပို့တိုးတက်နိုင်မဲ့အခွင့်အလမ်းတွေနှဲပါသွားပြီလို့နိပညာလုပ်ငန်းတွေမှာအလုပ်လုပ်နေကြသူတွေကပြောပါတယ်ဆရာနာသိန်းတနစ်အကြာနိပညာလုပ်ငန်းတွေရဲ့အပြောင်းအလဲစင်ခေါ်မှုတွေကိုမှတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်ကောင်စီအုပ်ချုပ်နေတဲ့တနည်းအတွင်းတိုးတက်မှုတန့်သွားတဲ့အထက်မှာIT ကန္တာလဲပါဝင်ပါတယ်အထူးသဖြင့်အင်တာနက်ဆက်သွယ်ရေးပိုင်းသိသိသာသာဆုတ်ယုတ်သွားခဲ့တာပါအင်တာနက်တွေကိုလွယ်လွယ်ကူကူလွတ်လွတ်လပ်လပ်အသုံးပြုလို့မရတော့အောင်အမိန့်တွေထုတ်ပြန်တားမြစ်ခဲ့တယ်လို့အင်တာနက်လိုင်းဝန်ဆောင်မှုတွေကိုလည်းကန့်သတ်ခဲ့ပါတယ်ဒီလိုကန့်သတ်မှုတွေကြောင့်ပဲအ ကျွန်တော်တို့ဒီလိုမျိုး information internet ကိုသုံးတဲ့ပုံစံကအရင်ကလည်းလိုလိုလလလသုံးလို့မရတော့ဘူးအပြီးတစ်ခါကျတော့အရင်ကထက်ပို့ပြီးတော့ဟိုချွေးတာနေရတယ်ပေါ့နော်ဆိုတော့အဲ့ဒါကတော့တိတိတတ်တတ်ပြောင်းလဲမှုပါပဲဆိုတော့ဟိုဒီညမှာဆိုလို့ရှိရင်တော့ကိုအသုံးပြုတဲ့ပုံစံမှမူတည်ပြီးတစ်ခါကျလို့ရှိရင်တော့သူသူကပြောင်းလဲမှုတော့ကြောင့်လာမှာပေါ့နော်ဥမာဟိုကိုကဒီ internet ပေါ်ကနေအခြေခံပြီးတော့ဟိုစီးပွားရေးလုပ်တာပဲဖြစ်ဖြစ်ဒါမှမဟုတ်ရှင်
ပညာရေးဆိုင်ရာဝက်ဘ်ဆိုက်တွေကိုဝင်ကြည့်နိုင်ဖို့တောင်ခက်ခဲသွားတယ်လို့တယ်လီကောင်းကုမ္ပဏီတစ်ခုကအင်တာနက်ကွန်ရက်ဖြတ်တဲ့လုပ်ငန်းပိုင်းလုပ်နေသူ IT
အဲ့အဲ့ခါကျတော့ဟိုတင်ယူမှုနဲ့ပတ်သက်လို့ပေါ့နော်လူတွေအဲ့လိုမျိုးအဲဂျူကေးရှင်းနဲ့ပတ်သက်လို့တင်ယူရဲခံပါလေခက်ခဲရှိတယ်အဲ့တော့ဒီချိန်လုံး VPN မတုံးတဲ့အခုဆိုလို့ရှိရင်
VPN အသုံးပြုရတဲ့နည်းလမ်းတွေအမျိုးမျိုးပေါ့နော်ခုနကပြောသလိုပဲပြင်ထားတာတွေကိုကျွန်တော်တို့ကကြော်ကိုးအတွက် VPN 3 နဲ့ဟုတ်တယ်လို့မျိုးပဲဒီအလုတ်ကလုံခြုံရေးဟိုဒီပို့ပြီးတော့ဒီကုမ္ပဏီဟိုအလုတ်တွေလုံနိုင်မှုအတွက်ရင်းနှုံးတွေကဘီပီအန်3ကလည်းအလုတ်တွေလည်းရှိပါတယ်ခင်ဗျဆိုတော့အဲ့လိုမျိုးအတွက်ကိုဆိုလို့ရှိရင်ကြားတဲ့ခါကျတော့အငင်းပွားစရာကိစ္စလေးတော့ရှိလာနိုင်ပါတယ
2023年အကုန်မှာလူဦးရေ85000ကျော်ကနေနှုန်းထက်မနည်းစမတ်လက်ကင်မိုဘိုင်းဖုန်း3000000ကျော်ရဲ့မြန်မာနိုင်ငံမှာနေ့စဉ်လူမှုဘဝတွေနဲ့ဆိုင်တဲ့ကိစ္စတွေပညာရေးစီးပွားရေးဘဏ္ဍာရေးဖျော်ဖြေရေးတည်ယူပို့ဆောင်ရေးစိုက်ပျိုးရေးစတဲ့ကဏ္ဍစုံမှာမိုဘိုင်းအက်ပ်အပါအဝင်ဒီပညာနဲ့ပို့ပြီးတော့အဆင်ပြေလွယ်ကူအောင်အသုံးချမှုတွေရှိခဲ့ပါတယ်။ဘဏ္ဍငွေကြေးဆိုင်ရာဖင်တက်
ကျွန်တော်အနေနဲ့ဒီပညာပိုင်တိုးတက်မှုတွေအားလုံးရှင်းတန့်သွားခဲ့ပါတယ်မြန်မာနိုင်ငံမှာဒီပညာပိုင်တိုးတက်အောင်လုပ်နေတဲ့အင်အားတွေလျှော့သွားတာကအကြောင်းအချက်တစ်ခုဖြစ်တယ်လို့မန္တလေးဒီပညာကော်မတီရဲ့ဦးဆောင်ညွှန်ကြားရေးမှူးဦးစွန်နိုင်ကတုံ့ထပ်ပါတယ်။နှစ်ထောင်နဲ့၂၀တိ ဖြစ်ွားရလက်ပြည့်ပေါ့နော်တက်ကနေအနာသိမ့်ပြီးလိုက်တဲ့အချိန်မှာဒါတို့လူငယ်တွေတော်တော်များများကဒီ လူငယ်တွေအလုပ်လက်မဲ့တွေဖြစ်ပေါ်နေအချို့ကုမ္ပဏီရဲ့ပိုင်ရှင်တွေရောဟိုမန်နေဂျ်မန့်ကလူတွေရောတော်တော်များများနိုင်ငံတော်သွားကြတယ်လို့ထင်ရှားတဲ့ဥမာ IT
ပညာကဏ္ဍဒရိုင်ဗင်ဖို့စ်ပေါ့ပျောက်သွားတယ်လက်ရှိပြည်တွင်းမှာလုပ်ငန်းဆက်လက်လုပ်ကိုင်နေကြသူတွေအနေနဲ့လဲအတော်လေးခက်ခဲခဲခဲကြိုးစားနေကြရတယ်လို့သူကပြောပါတယ်ဆရာနာသိမ်းပြီးနောက်ပိုင်းလက်နဲ့ဆွဲကင်ဆန့်ကျင်တော်လန့်တိုက်ပွဲတွေအပါအဝင်လုံခြုံရေးအခြေအနေတွေကြောင့်လဲဒီပညာဆိုင်ရာလုပ်ငန်းတချို့အတွက်စိန်ခေါ်မှုတွေဖြစ်နေပါတယ်အင်တာနက်ကွန်ရက်ဖြတ်တဲ့လုပ
ไซต์ป่วยขึ้นเนี่ยคาจ้ะတော့ဟိုအင်ဂျင်နီယာတွေတွားရလာရတာအဲ့မပြေဘူးပေါ့ပြီးတော့စိုက်တွေမှာအဲ့လိုဘုံထောင်တာဘာညာဖြစ်တဲ့အတွက်ကြောင့်ဟို
ပြီးတော့အဲ့လိုလမ်းမှာတွားနေနေတယ်အဲ့တို့ဒီ site ကိုမရောက်ခင်မှာဖမ်းခံရတာတုဆန်တောင်းခံရတာဒါအဲ့အရာမျိုးတွေလည်းကြုံလာရပေါ့နော်အဲ့လိုမျိုးအခက်အခဲတွေတော့ရှိတယ်။နေနေနဲ့ဆိုတာဒီပြည်ရင်းနေရာက
ไซต์တွေကိုပဲတွားကြည့်ရမဟုတ်ဖိုင်ပါတွေပါတွေဆက်သွယ်ထားတဲ့လမ်းကြောင်းတွေရှိရဲ့အဲ့လိုဖိုင်ပါဆက်သွယ်ထားတဲ့လမ်းကြောင်းမှာလည်းအင်တာနက်ဖြတ်ထားတာဆိုတော့ဖုန်းတွေပါတုံးလို့မရဘူးဖြစ်လို့ရှိရင်တရောင်းနဲ့တရောင်းကွန်မြူနီကေးလုပ်တဲ့အခါမှာအဆင်မပြေလောက်ဘူးထင်တာပဲ။စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့မိုက်တယ်ဆက်သွယ်ရေးတာဝါတိုင်းတွေဖြတ်စည်
Tulu tambah lagi dia di kongkari yang malu, yang ada hubungan ziji baby lo, di information terinci lagi tu jono, ya ibu pun lah nene. So lo, ini macam yang malu, papi tu alai sebab jero di internet bawa, si ni dia di market bawa, ziga tak kuka, tapi bini isi masalah sih jauh lah nene. Lurik a internet gua ini alam matau nene, bene, cuci dah bini tuan ni, senyap jauh asalusih. Ebo ma, di lurik gua, di ka target, dah bini lo.
ဟိုစီးပွားရှာမဲ့ဒီနည်းပညာကုမ္ပဏီတွေဆိုလို့ရှင်တဲ့ဒါကသူတို့တို့ကဟိုအခွင့်အရေးတစ်ပြေးနဲ့ပုံပြီးနေလာနိုင်တယ်ပေါ့နော်ဆိုတော့အဲ့ဒါကသူတို့အတွက်ဟိုအခက်အခဲတစ်ခုဟို အခုချိန်ဒီလေအခက်အခဲတွေရှိနေတယ်ဘုနော်အခုကြာကြတော့ဒီဟိုဒေါ်လာဈေးပေါ့နော်ဒေါ်လာဈေးကလည်းတစ်ပြေးပြေးနဲ့တက်လာတယ်ဆိုတဲ့အခါကျတော့ဟိုနိုင်ငံခြားကောက်ဒီဝန်ဆောင်မှုတွေကိုလှမ်းပြီးတော့ဒေါ်လာနဲ့ပေးချေရတဲ့အပိုင်းတွေမှာဆိုလို့ရှိရင်လည်းဒါကအရင်ရတဲ့ပုံပြီးစည်းကြီးသွားနိုင်တယ်ပေါ့နော်ဆိုတော့အဲ့ဒါဒီအကြောင်းမို့လို့ဒီနည်းပညာကုမ္ပဏီတွေဆိုလို့ရှိရင်လည်းသူ
င်းနဲ့လိုမျိုးပဲပြည်တွင်းကိုလာပြီးတော့ရင်းနှီးမြှုပ်နှံဖို့နောက်ဆုံးမှနည်းပညာတွေယူလာဖို့အတွက်ဆိုလို့ရှိရင်သူတို့ကတော့ဟိုအရင်ကထက်တော့ပူပြီးတော့ဟိုစဉ်းစားရမယ့်အချိန်ဟိုလိုမျိုးဖြစ်လာတယ်ပေါ့နော်ဆိုတော့ဒါကရည်ရှိမှဆိုလို့ရှိရင်တော့ပူပြီးတော့ဟိုအခက်အခဲတွေကြုံလာနိုင်မယ်လို့တော့မြင်ပါတယ်ဒါကတော့ဟိုပြည်တွင်းမှာရှိတဲ့အခုကန့်သက်ချက်တွေကြောင့်မဟုတ်လို့ပေါ့နော်ဆိုတော့နောက်တစ်ခုကတော့ဟိုကျွန်တော်အရင်တုန်းကကြုံခဲ့ပူခဲ့အတွေ့အကြုံမျိုးပဲပြပကနေဒီဆန်ရှင်ကြောင့်မဟုတ်လို့ဒီပြည်တွင်းမှာရှိတဲ့ဒီအသုံးပြုတဲ့လူတွေကိုသူတို့ဝန်ဆောင်မှုတွေကိုပေးတုံးလို့မရအောင်လို့သူတို့ပြန်ပြီးတော့ကန့်တက်လိုက်ရတဲ့အခြေအနေမျိုးတွေဖြစ်လာနိုင်တယ်ပေါ့နော်ဆိုတော့အဲ့ဒါမျိုးတွေဆိုလို့ရှိရင်ဟိုခုနပြောစမျိုးသတင်းချက်လက်ကပို့ပြီးတော့ရယူတာခက်ခဲသွားမယ်ဟိုစီးပွားရေးကြောင့်ပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်ဒီပညာရေးကြောင့်ပဲဖြစ်ဒါမှမဟုတ်လူမှုရေးကြောင့်ပဲဖြစ်ပါဘောနော်ဆိုတော့အဲ့ဒါတွေအကုန်လုံးကရည်ရှိမှဆိုလို့ရှိရင်တော့ဟိုတစ်ခုပြီးပေါ်တစ်ခုပေါ့နော်ဒိုမီနို effect လိုမျိုးပဲတစ်ဖြည်းဖြည်းနဲ့ပို့ပြီးတော့ခက်ခဲလာမယ်လို့တော့ကျွန်တော်တို့မြင်ပါတယ်ခင်ဗျ
တခြားနိုင်ငံတွေမှာနောက်ဆုံးပေါ်နည်းပညာတွေဖန်တီးပြီးတော့နိုင်ငံရဲ့တိုးတက်မှုရှေ့ပြေးအောင်အပြိုင်အဆိုင်လုပ်နေကြချိန်မှာစစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာတော့ပညာရေးဆိုင်ရာနိုင်ငံတကာအင်တာနက်စာမျက်နှာတွေတဲကိုဝင်ကြည့်နိုင်ဖို့တော့ကြော်ခွတုံးနေကြရပါတယ်ရှင်ကျွန်မဆွေးနွေးပါမှာ
သမီးမောင်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောပြမယ့်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါခင်ဗျာ။ဗီအိုအမေရိကန်တန်ကနေတင်းနှင်းလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုကြန့်ရှိနေတဲ့အချိန်မှာတင်းနှင်းလာညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်ခင်ဗျာ။ဖေဖော်ဝါရီလ၁ရက်မနေ့ပြန်ဆိုလို့ရှိရင်ရွေးကောက်တင်မြောက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရစီကစစ်တပ်ကအာဏာသိမ်းလိုက်တာတနည်းပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်။အရသာ1500ကျော်အသက်ခံရလူပေါင်း11800ကျော်ဖမ်းဆီးခံခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသားများကွန်ကြီးဆောင်ရွက်ရေးအဖွဲ့ AAPPB ကပြောပြီးလူပေါင်း5သိန်းကျော်အုပ်ဝင်ဆွတ်ခွာထွက်ပြေးနေရတယ်လို့ပြည်တွင်းအုပ်ဝင်ဆွတ်ခွာထွက်ပြေးနေရသူများစောင့်ကြည့်အဖွဲ့ကပြောပါတယ်။စစ်တပ်ကပြည်သူတွေကိုရန်သူတပ်ဖွဲ့ဆက်ဆံတဲ့အတွက်အပြစ်မဲ့ပြည်သူတွေတည်ဆုံကြရတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တွန်အန်ဒူးစ်ကလည်းပြောပါတယ်ခင်ဗျာအားလုံးပါဝင်တဲ့ဆွေးနွေးပွဲဖြစ်နိုင်မဲ့ပတ်ဝန်းကျင်တရားဖန်တီးရေးဟာအရေးပါပြီးဘလို့ဖြည့်ရှင်းပုံမျိုးမှမဆိုလက်ရှိအကြက်တဲဒဏ်ကိုခံရတဲ့ပြည်သူအားလုံးနဲ့ထိတွေ့ဆက်ဆံဂရုတစိုက်နားထောင်မှုလိုအပ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကမြန်မာစစ်တပ်ရဲ့အာဏာသိမ်းတနည်းပြည့်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အတွင်းရေးမှူးချုပ်ဟာမြန်မာပြည်သူများသူတို့ရဲ့ဒီမိုကရေစီရင်မှန်းချက်နဲ့သိသိညီညွတ်စွာယက်တည်နေပါတယ်။ရိုဟင်ဂျာတွေအပါအဝင်အတိုင်းအဝန်အားလုံးကိုကာကွယ်ရေးအတွက်လည်းယက်တည်နေပါတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ NLD ပါတီအနိုင်ရခဲ့တဲ့2020ရွေးကောက်ပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့ပြည်ထောင်စုအစိုးရအဖွဲ့ယုံဝင်ကြီးဦးမင်းသူတို့ကရွေးကောက်ပွဲနိုင်အောင်မလျော်ဩဇာတုံးခဲ့တယ်ဆိုပြီးရာသက်သက်ကြီးပုံမှ130ကာကြီးနဲ့စစ်ကောင်စီကထပ်မံတရားစွဲလိုက်ပါတယ်ဒီကနေ့ဇန်နဝါရီ31ရက်နေ့နေပြည်တော်အထူးတရားရုံးရောက်လာတဲ့အမှုကိုဖေဖော်ဝါရီလ14ရက်ကစတင်ပြီးရက်ပေါင်း180အတွင်းအပြည့်အစုံစစ်ဆေးမယ်လို့တရားရုံးနဲ့နှိစပ်တဲ့အတန်းဝိုင်းကပြောပါတယ်ခင်ဗျာရုရှားယူကရိန်းနယ်စပ်အခြေအနေကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှဒီကနေ့ဆွေးနွေးဖို့ရှိနေပါတယ်။ယူကရိန်းနယ်စပ်မှာရုရှားတပ်ဖွဲ့ဝင်တသိန်းကျော်ချထားတဲ့ကိစ္စနဲ့ယူကရိန်းနိုင်ငံအတွင်းမတည်မငြိမ်ဖြစ်အောင်ရည်ရွယ်တဲ့လုံရက်တွေဆိုပြီးအမေရိကန်ကပြောဆိုနေတဲ့ရုရှားတို့ရဲ့အပြုအမူနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီကမေးခွန်းထုတ်มาဖြစ်ပါတယ်ဒီကိစ္စကိုရုရှားဘက်ကဖြေရှင်းဖို့လုံခြုံရေးကောင်စီကတင်းကျပ်တဲ့အဖြစ်အားပေးမြင့်မြတ်မယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်ဒါသောမတ်စ်ဂရင်းဖီက ABC သတင်းဌာနကိုတင်းငွေနေမှာပြောကြားခဲ့ပါတယ်ခင်ဗျာဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ VOA မြန်မာပိုင်း CC ရဲ့တင်းလာနေညပိုင်း CC တွေကိုနားဆင်နေကြရတာပါဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆူမွန်ဖြစ်ပြီး စပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့အယ်ဆန်တိုစ်နဲ့ပီဂျေအဲလီယော့တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇောင်းမလိုက်မှာဒီကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာတော်ရရှိမင်းတွေကညီမတို့ပြည်သူအားလုံးဘေးရန်ရဲ့ခတ်သိမ်းပြီးတော့လုံရင်ဆန္ဒတွေအများဆုံးပြုဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.